စကိုင်းတိုင်း30မြို့တွေကကျေးရွာတွေကိုစစ်ကောင်စီတပ်ကနှစ်ရက်ဆက်တိုက်လေးချောင်းကနေဘုံကျဲတိုက်ခိုက်နေတာကြောင့်ထိခိုက်သေးဆုံးမှုတွေရှိပါတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးမြို့နယ်ထဲမှာလည်းစစ်တပ်ထောက်ခံတဲ့ပြူစောထီတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာစစ်ရေးကအတော်လေးတင်းမာနေပါတယ်။စကိုင်းတိုင်းတွေကစစ်ရေးအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်တင်ပြပေးပါမယ်ရှင်။
တဲမြို့နယ်တဲကကြေးရွာတွေကိုစစ်တပ်ကဖေဖော်ဝါရီ14ရက်ကနေဖေဖော်ဝါရီ15ရက်အထိနှစ်ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာတွေကိုစစ်တပ်ကစစ်ကြောင်းထိုးတာမရှိသလိုတိုက်ပွဲလည်းဖြစ်တာမရှိဘဲလေကြောင်းကနေတိုက်ခိုက်နေတာလို့ဒေသခံတွေကပြောတာပါ။လေကြောင်းတိုက်ခိုက်မှုတွင်သေဆုံးတာလည်းရှိတယ်လို့တစဲဒေသခံတဦးကအခုလိုပြောပါတယ
်။စစ်နိုင်ခွဲလောက်ကတကယ်လေအဲ7:30မှာတကယ်တူးမရဲ့အနောင်နာလေးဘာဘာအင်းရိုးရိုးအိနာပတ်ချလိုက်ပေါ့ဟုတ်တယ်ရွာပေးကြပေါ့ကျဲရရွာကိုကျဲရလားမသိဘူးတိုက်ပွဲလည်းမရှိဘူးကမြို့သမီးတယောက်လည်းမသိဘူးအဲ့လိုဖြစ်တယ်လို့သတင်းရတယ်အဲ့ဒါတော့အတိအကျတော့မသိသေးဘူးတယောက်တော့ဖြစ်တယ်လို့ပြောတယ်အဲ့လိုဆုံးတာပေါ့တနားရက်နေ့က39ရက်50မိုင်ဖြစ်တယ်ကဒါပေမဲ့ဝက်ကလေးဝအဆက်ကလေးပဲအဆက်ပေါ့အဲ့ဘက်ကတော့ကျင်ဆိုတော့ကြာကြည့်ရအိနာလေးစနားရနေ့ပြတယ်ဗျအဲ့ဒီ14ရနေ့ကလာမသိဘူးအဲ့တော့လည်း39မှာပြတယ်ဗ
ျဘုံကျဲတိုက်ခိုက်မှုမှာဒဏ်ရာရတာတွေရှိပေမဲ့အတိမပြုတ်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်တစဲမျိုးတွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုမာလာထဲမှာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ပြီးတဲ့အချိန်ကစလို့တိုက်ပွဲတွေမှာဖြစ်တော့တာနှစ်လနီးပါးရှိလာပါပြီတစဲမျိုးတွေမှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကမြို့ကန်တွေဟာမြို့ကိုစွန့်ခွာခဲ့ပြီးနီးစပ်ရာကျေးရွာတွေမှာတွားရောက်ခိုးလုံနေကြပြီးအချိန်ကြာမြင့်လာတဲ့အတွက်စားတောက်ရေးခက်ခဲနေသလိုမြို့ထဲမှာလည်းတိတ်ဆိတ်ခြောက်ခံနေတယ်လို့မြို့ကန်တွေကပြောပါရယ်မင်းကမမှာဆိုရင်လဲဖေဖော်ဝါရီလပထမအပတ်ထဲမှာစစ်တပ်ထောက်ခံတဲ့ပြည်စောထီတွေရဲ့ကုလဲကျေးရွာကိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးကံကျေးရွာကိုတော့ဆက်လက်ထိန်းချုပ်ထားတယ်လို့ဆိုပါရယ်စီအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့ကျောင်းသားတော်လိုင်းတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပြပါဗျ။
စီအခြေအနေကတော့နည်းနည်းမြင့်နေတယ်။သူတို့ဘက်ကလည်းအစ်စ်နေတာကျွန်တော်တို့ကလည်းအစ်စ်အနေထားဖြစ်နေပေါ့။ကလေးတွေကလောလောဆယ်မှာဒီမင်းရဲ့မြို့နယ်တစ်ဝိုင်းမြို့နယ်နားမှာအထိပန်းနေတာမျိုးရရှိရပေါ့။အဲကုလဲဆိုတဲ့စကံတစ်ခုကတိုင်းထားတယ်ကျွန်တော်တို့ဒီအကန့်ရွာပေါ့။မိုက်တိုင်းထားတဲ့ဆိုတဲ့စကလုံးထက်ဆိုင်သူတို့လည်းလက်လွတ်ထားတယ်ကျွန်တော်တို့ကလည်းမတိုင်းနိုင်ဘူးဆိုတဲ့ပုံစံမျိုးသူတို့ကလည်းတက်ကိုနောက်ခေါက်ထားတယ်ကျွန်တော်ကနောက်ခေါက်ထားတယ်ရှစ်တလင်းဖြစ်သွားပေါ့တိတ်နိုင်နေလို့မဆိုလို့ပေါ့လဲရတော့လုံးဝတိတ်နိုင်နေနေထားပါသူ80တက်ဖို့လည်းလုပ်နေပါကျွန်တော်တို့ဘက်ကြောက်လည်းလက်နုရှင်ရပုံများလာဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကလည်းအင်အားတိုးထားတယ်သူဘက်ကအင်အားတိုးထားတယ်တိတ်နိုင်လားဆိုတော့မတိတ်နိုင်ဘူးဒါပေမဲ့သူတို့ရောရှိနေလားဆိုတော့သူတို့လည်းမရှိတော့ပေါ့တက်ခောက်သွားပြီကျွန်တော်တို့ကလည်းတိုးဖို့ကတက်ခောက်ပြီးတော့မှရှစ်တလင်းနေနဲ့သူတို့ကစောင့်နေတာပေါ့ကျွန်တော်တို့ကလည်းအဲ့ဒီနားမှာပဲရှိနေတယ
်ကံရောဟာစစ်တက်ထောက်ကန်သူအကောင်းနဲ့ကြေးရတရားဖြစ်ပြီးတော့ကျေးရွာထဲမှာစစ်တပ်နှံပေးတာပြင်အခိုင်မာဘန်ကာတွေတိစောက်ထားတဲ့စစ်စခန်းတစ်ခုပုံစံပြင်ဆင်ထားတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲအတွင်းကံရွာကနေအိမ်တရာကျော်မီးလောင်ပျက်စီးခဲ့ပြီးစစ်တပ်ထောက်ခံသူတချို့သေဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပြီးတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်လာတော့မရှိသေးပါဘူး။တိုက်ပွဲကြောင့်မင်းကင်းမြို့နယ်တဲကကျေးရွာရှစ်ရွာထက်မနည်းကတောတောင်တွေထဲမှာစစ်ပေးတိမ်းရှောင်နေရပြီးတော့စားနပ်ရိက္ခာအကူအညီလိုအပ်နေတယ်လို့စစ်ပေးရှောင်အကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ။